ဗစ်တိုးရီးယားမြို့ကိုနေပြည်တော်မှာစစ်ဆေးနေတဲ့တရားသူကြီးဦးညိုထေဟာအုံနောက်သွေးကြောပေါက်သွားလို့မနေ့စက်တင်ဘာလ4ရက်နေ့ကမန္တလေးဆေးရုံမှာကွယ်လွန်သွားပါပြီ။၃နှစ်နီးပါးအရွယ်မူချိုចောင်းသူလေးကိုအာရမပြုကျင့်ခံခဲ့ရတဲ့အမှုမှာစီရင်ချက်မှန်ကန်တဲ့စီရင်ချက်ချမှတ်ပေးမှဖြစ်တဲ့အကြောင်းပြောကြားခဲ့တဲ့တရားသူကြီးဦးညိုထေရုတ်တရက်ကွယ်လွန်သွားတဲ့အတွက်ဗစ်တိုးရီးယားရဲ့အမှုရှစ်ဆက်ကြားနာမဲ့အခြေအနေဘယ်လိုရှိလာနိုင်ပါသလဲ။မတ်အင်ဂျင်နိုင်ကဆက်ပြီးတော့ပြောပြပေးပါမယ်ရှင်။
နေပြည်တော်ဒက္ခိဏခရိုင်တရားရုံးမှာဗစ်တိုးရီးယားအမှုကိုတာဝန်ယူစစ်ဆေးနေတဲ့ဒုတိယခရိုင်တရားသူကြီးဦးညိုထေးဟာလွန်ခဲ့တဲ့နှစ်ရက်ကအုံနောက်သွေးကြောပေါက်သွားတဲ့အတွက်မန္တလေးမြို့ပုဂ္ဂလိကဆေးရုံတရုံမှာကုသမှုခံယူခဲ့ပြီးမန္တလေးဆေးရုံကြီးကိုလွှဲပြောင်းဆေးဝါးကုသမှုခံယူနေစဉ်စက်တင်ဘာလ4ရက်နေ့ကကွယ်လွန်ခဲ့တာပါ။တရားသူကြီးဦးညိုထေးဟာမကွယ်လွန်မီကလည်းကြောက်ကဲ့ယောဂါခံစားနေရတဲ့အတွက်မကြာခဏဆေးရုံတက်ရောက်ကုသမှုခံယူခဲ့ရပါတယ်။ဒါအပြင်နောက်ဆုံး5ချိန်မြောက်အမှုရုံးချိန်ဖြစ်တဲ့ဩဂုတ်လ28ရက်နေ့ကတရားရုံးကိုတက်ရောက်နိုင်ခြင်းမရှိတဲ့အတွက်သူနဲ့အတူအမှုကိုစစ်ဆေးနေတဲ့တွဲဘက်တရားသူကြီးဒေါ်တီရာနွယ်ကရုံးချိန်မှာဆက်လက်ကြားနာခဲ့ပါတယ်။အများပြည်သူစိတ်ဝင်တစားစောင့်ကြည့်နေတဲ့နေပြည်တော်မူချိုကျောင်းတစ်ကျောင်းက၃နှစ်နီးပါးအရွယ်ကျောင်းသူတဦးအာရမပြုကျင့်ခံရမှုကိုစစ်ဆေးနေတရားသူကြီးကွယ်လွန်သွားတဲ့အတွက်ရှေ့ဆက်အမှုကြားနာမဲ့အခြေအနေမှာအဟန့်အတားတွေဖြစ်နိုင်မလားဆိုတာနဲ့ပတ်သက်လို့ဟောင်ကောင်အခြေစိုက်အာရှလူခွင့်ရေးကော်မရှင်ရှေ့နေဦးမင်းလွင်ကိုမေးကြည့်တော့
ဒီအမှုမှာတော့နှစ်ပါးထိုင်ပါတော့ကျော်တီတာနယ်ရဲ့နောက်ပြီးတော့ဒီဥညုတိရဲ့နှစ်ပါးထိုင်ပြီးတော့စုံလန်းစစ်ဆေးရဲ့ဆိုတော့ကျွန်တော်ပြရအဲ့တော့တာမမှုတွေမှာတော့တရားသူကြီးသုံးပါးသွားတယ်ဆိုလို့ရှိရင်အစားထိုးတဲ့နောက်တရားသူကြီးကမှုကိုအစာနီပြန်ဖြစ်တာမျိုးကျွန်တော်တို့ကြုံတွေ့ရနိုင်တယ်။သို့တော်လည်းပဲယခုမှုမှာကြတော့တွဲပက်တရားသူကြီးဖြစ်တာဝန်ယူထားတယ်။ကြံကြားရေးတာဝန်ယူထားတဲ့တရားသူကြီးဒေါ်တီသာနိုရင်ကနေပြီးတော့အမှုစစ်ဆေးရှင်နေမှာစဉ်ဆက်မပြတ်ရှိနေတယ်။နောက်ပြီးတော့တခါဒီအမှုနဲ့လည်းရင်းနှီးနေပြီးသားဖြစ်တယ်။နောက်ဆုံးအကြိမ်ရုံချင်းမှာဆိုလို့ရှိရင်လည်းညိုတိမလာနိုင်လို့သူကိုယ်တိုင်ဦးစီးပြီးတော့စစ်ဆေးရတဲ့အခြေအနေမျိုးဖြစ်ပါတယ်။အဲ့တော့အခုဥညိုတိကိုလွန်သွားပြီဆိုတဲ့အခါကြာလို့ရှိရင်တော့ကျွန်တော်တို့ဥညိုတိစာနောက်တူထပ်မံခန့်ထားပြီးတော့ဒီမှုကိုဆက်လက်စီရင်သွားနိုင်မယ်လို့ကျွန်တော်မျှော်လင့်ပါတယ်။
ခုဗစ်တိုးရီးယားအမှုမှာဆိုရင်ကွယ်လွန်သွားတဲ့တရားသူကြီးဦးညိုထေးကသူပြောထားတာကဒီဗစ်တိုးရီးယားအမှုကိုစီရင်တဲ့နေရာမှာတကယ်မြန်မာနိုင်ငံကပြဋ္ဌာန်းထားတဲ့ဥပဒေလုံထုံးလုံနည်းရေးနဲ့အညီပြည်သူတွေဖြစ်စေခြင်းနဲ့တိကျမှန်ကန်တဲ့အတိုင်းပေါ့နော်တရားရုံးကနေဆုံးဖြတ်ပေးမှဖြစ်တယ်ဆိုပြီးသူကအာမခံထားတယ်လို့ပြောတယ်ပေါ့နော်သတင်းဌာနတွေမှာလည်းအဲ့လိုဖော်ပြထားတယ်ဒီလိုအမှုမှန်ပေါ်ပေါက်စေရမယ်ဆိုတာမျိုးအာမခံထားတဲ့တရားသူကြီးရုတ်တရက်ဒီကွယ်လွန်သွားတဲ့ခါမှာအမှုကဘလို့ဆက်ပြီးတော့ဖြစ်လာနိုင်မလဲရှင
်အစိုးရပြောသလိုပဲပေါ့နော်ဆုံးချုံသွားတဲ့ကွယ်လွန်သွားတဲ့တရားသူကြီးနေရာမှာနောက်တရားသူကြီးကိုအစားထိုးမယ်ရခင်နှောင်းကဖြစ်ခဲ့ဘူးလားကတော့အဲ့ဒီလိုမျိုးတရားသူကြီးအစ်စ်ပြောင်းသွားပြီဆိုလို့ရှိရင်အမှုကိုအစာအနီပြန်ဖြစ်တဲ့ဥစ္စာလည်းရှိတယ်။လုံးပြောင်းလျှောက်တယ်ဆိုလို့ရှိရင်လည်းတရားသူကြီးကအမှုရဲ့အကြောင်းအရာအချက်လက်တွေကိုပြည်ပြည်ချာချာမသိရတဲ့အတွက်အစာကနေပြန်ဆစ်သေးတဲ့သာရကတွေလည်းရှိပါတယ်။သို့တော်လည်းပဲဒီအမှုမှာစတင်ဆစ်သေးခြင်းကလေးကနှစ်ပါးထိုင်နဲ့ဆစ်သေးစီရင်တာဖြစ်တဲ့အတွက်အမှုကိုအစားကနေစပြီးတော့စစ်ဆေးဖို့မလိုဘူးလို့ကျွန်တော်တို့ကတော့မြင်ပါတယ်။နောက်ပြီးတော့ဒီမှာပြန်ကြားရေးရရှိပြီးတာဝန်ယူထားတဲ့ဒေါ်တီရာနွေကလည်းပြီးခဲ့တဲ့ရုံချင်းမှာဒီမှုကိုဦးစီးပြီးတော့စစ်သွားတယ်။စက်တီကန်စက်တီဦးလက်ခံထားတဲ့ဆိုတော့ကဥညိုထေးဆုံးသွားတဲ့အတွက်တခြားတရားသူကြီးတယောက်ကိုအစားထိုးပြီးတော့ဆက်လက်ပြီးတော့စစ်ဆေးဆောင်ရွက်သွားနိုင်လိမ့်မယ်လို့ပဲကျွန်တော်တို့ကတော့ထင်မြင်ယူကြပါတယ်
။အဲ့တော့တရားသူကြီးဒီဒေါ်တီရာနွယ်အနေနဲ့ခရိုင်တရားသူကြီးဦးညိုထေးအာမခံပြောခဲ့တယ်လို့မျိုးတရားသူကြီးဒေါ်တီရာနွယ်ရဲ့ကိုင်တွယ်ပုံအနေထားကိုရောဘယ်လိုမျှော်လင့်ထားမလဲရှင်
။တရားစီရင်မှာဒါအဓိကတာဝန်ရှိတဲ့တရားသူကြီးတွေကတော့တနိုင်ငံလုံးကနေပြီးတော့အာယုံစုဆိုင်နေတဲ့ကိစ္စရဲ့မျိုးတွေမှာကတော့ဥပဒေအတိုင်းပဲဆက်လက်ဆောင်ရွက်သွားလိမ့်မယ်လို့ကျွန်တော်မျှော်လင့်တယ်။အဲ့ဒီလိုဆောင်ရွက်သွားတဲ့သာရကကြီးလည်းကျွန်တော်တို့အများကြီးရှိတယ်လေဥပမာဥကိုကြီးအမှုပြတုံးကလည်းအဲ့ဒီလိုပဲမမကန်ကန်ဆူဆူစီရင်နေဥပဒေအရခွင့်ပြုထားတဲ့အချက်လက်တွေကိုတရားခဏကိုခွင့်ပြုတယ်ဥပဒေအရခွင့်ပြုတဲ့မိញမ်းချက်တွေဆိုလို့ရှိရင်သူတို့တန်တပ်ပိတ်ပင်နေဒါတွေကမမကန်ကန်တရားသူကြီးတွေအရင် ဒီခုနေမှာလုတ်သွားတယ်ဆိုတဲ့သာရကရှိနေတော့ကျွန်တော်တို့ဒီမှုမှာလည်းမှန်မှန်ကန်ကန်ပဲဆက်လက်ဆောင်ရွက်သွားလိမ့်မယ်ဆိုတာကိုပဲကျွန်တော်တို့ညွှန်လင့်ပါတယ်ခင်ဗျ
Victoria အမှု6ကြိမ်မြောက်ရုံးချင်းကိုတော့စက်တင်ဘာလ17ရက်နေ့မှာဒက္ခိဏခရိုင်တရားရုံးမှာဆက်လက်စစ်ဆေးမှာဖြစ်ပါရရှင်